2015ခုနှစ်မတိုင်ခင်ကဗဟဒိုက်ဖိနှိပ်မှုတွေကြောင့်ပါကစ္စတန်အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာကြတဲ့ဗုဒ္ဓဘာသာဝင်တွေခရစ်ယာန်ဘာသာဝင်တွေဟိန္ဒူဘာသာဝင်ဂျိန်းဘာသာဝင်ပါစီဘာသာဝင်နဲ့ဆစ်ခ်ဘာသာဝင်တွေဟာအိန္ဒိယဥပဒေအရနိုင်ငံသားဖြစ်ခွင့်ရတော့မှာဖြစ်ပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေကိုအိန္ဒိယသမ္မတဗရမ်နတ်ကိုဗင်ကဇာတာပတိနောက်ပိုင်းမှာလက်မှတ်ရေးထိုးပြီးတော့အတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီလိုနိုင်ငံသားဖြစ်ခွင့်ရမယ့်သူတွေထဲမှာမြန်မာနိုင်ငံကထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတော့မပါပါဘူး။မြန်မာနိုင်ငံမှာတော့သူတို့ကိုရိုဟင်ဂျာဖြစ်အတိအမှတ်ပြုမထားပါဘူး။ဒီဥပဒေဟာအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကျင့်လို့တဲ့အခြေခံဥပဒေကိုချိုးဖောက်တယ်လို့ဝေဖန်ထားပါတယ်။နောက်ကြနေကဆိုရင်အာတန်ပြည်နယ်မြို့တော်ဂူဝါဟာတီမှာဆန္ဒပြသူ1000နီးပါးတရက်ကြာဆန္ဒခံကန့်ကွက်ဆန္ဒပြကြပါတယ်။ညမထရမိန်ထုတ်ထားတာကိုဆန္ဒပြသူတွေကအန်တုရာကြောင့်ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲတဲ့အတွက်ဆန္ဒပြသူ24ဦးထက်မနည်းဒဏ်ရာရအပြီးနောက်ပြန်မှာပဲအခုလိုဆန္ဒခံဆန္ဒပြကြတာပါ။ဒီလိုမတိမငြိမ်းအခြေအနေကြောင့်အာဒန်နဲ့မနီပူပြည်နယ်တွေကိုတနင်္လာနေ့မှာတွားရောက်မဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့တုံ့ဝင်ကြဖြည့်စင်မှုနဲ့ရွှေ့ဆိုင်းလိုက်ပါတယ်။ဝန်ကြီးချုပ်အာဘေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံခြားလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့စီစဉ်ထားတာပါ။